ဟန်နီအထဲကျုပ်ဆက်ရွာနေပြီးတော့မမျိုးမျိုးလေးကိုတရားဆွဲတယ်လို့ကြားလို့လေ
ဟုတ်ကဲ့ပါရှင
်ဘလို့ဖြစ်လဲပြောပြပါအောင်အရာ
သူက notice ပေးရရှင်းနေရနေ24ရက်နေ့ထိနေ25ရက်နေ့ကျမဆီရောက်ခဲ့ပေါ့နော်30ရက်နေ့ဟိုတဲ့အကြောင်းပြန်ပြန်မပြန်တရားဆွဲမယ်တဲ့သိန်း2000ကျော်ကျမဆီကနေရကျင်နေပေါ့နော်အဲ့လိုလေဆိုတော့လေကျမကြောင်းတဲ့သူဆက်ရုံနာမည်ရဲ့ခုံတည်င်းနေညှိုးနှွမ်းသွားတယ်နောက်တစ်ခါကျွမ်းကျင်လို့ကျမအများကြီးဆုံးရှုံးသွားတယ်သူကအဲ့လိုဆွဆွဲတယ်အဲ့
တော့မမျိုးမျိုးရေးရအဲ့ဒီအလုသမားတွေကိုတပိတ်မမောက်ခင်တည်းကကူညီနေတာလားတပိတ်မောက်ပြီးတော့မှသူတို့အတွက်ကိုဒီဥရေကြောင်းကူညီတာလားဘလို့ကြုံခဲ့ရလဲ
ဧပြီမှာတချံဆယ်ရဲ့ပိတ်တာနဲ့ပတ်သက်ပြီးသူတို့တွေစန္ဒပြကြတယ်အဲ့ဒီတော့မှကျမသွားပြီးတော့သူတို့ကိုဒီတပိတ်မှောက်မနေဘူးလုပ်ငန်းဝင်တွေကိုပြန်ဝင်ဖို့ဒါတွေကိုနှိမ့်နှက်ထဲမရေးမှတင်ပြီးတောင်းဖို့ကျမတရက်သွားပြောလိုက်အလုပ်သမားရဲ့သဘောကတော့ဗျာမကျင့်တတ်ဘူးလုပ်ငန်းရှင်တွေစကားများတယ်မန်နေဂျာရဲ့စကားများအလုပ်မလုပ်တော့စိတ်ဝင်ရှိထွက်ကြတာကျမကအဲ့လိုမျိုးတပိတ်မှောက်တဲ့နန်းချောင်းကိုသွားလို့ရှိရင်ရှေ့အဆက်အဆက်မှာလေတမခခေါင်းဆောင်တွေတရားစွဲခံရတဲ့အလုပ်ပြုတ်သွားတယ်ကျမကအလုပ်ပြုတ်မှစိုးလို့သူတို့တပိတ်မမှောက်နဲ့ညနေခင်းမီးလမ်းကြောင်းရမယ်သွားရအောင်ပြည်တော်စုကိုလည်းကျမစာတင်တယ်ဝင်းကြီးစီကိုကျွန်ကျုပ်တွေအကုန်လုံးကိုကျမ OC ပေးတယ်တိုင်ဦးစီးတွေကိုပေးတယ်ရန်ကုန်တိုင်းအစိုးရကိုပေးတယ်စက်ရုံထဲမှာဒီလိုဖြစ်နေပြီစက်ရုံပိုင်ရှင်ကတော့အခုလိုမျိုးအလုထုတ်တဲ့လုပ်ငန်းစဉ်တွေကိုလုပ်နေပြီဒါကိုတားပေးပါညနေခင်းမီးပေးပါကျမတို့ဘယ်အခန်းကဏ္ဍကလည်းဝင်းကြီးညှိနှိုင်းပေးရမလဲလို့ကျမပြောဆိုခဲ့တယ်ဒါပေမဲ့ဘာတစ်ခုကိုမှလည်းပြောခြင်းမရှိဘဲနဲ့စက်ရုံပိုင်ရှင်ကလည်းအလုထုတ်ချပြလိုက်တာ
ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြေးရုံကလည်းဒီလုံသမားတွေကိုအလုပ်ပြန်ခန့်ရမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တယ်ဆိုတော့ဟိုတလောကကျွန်တော်တို့သိလိုက်တယ်လေအဲ့ဒါရောအခုဘယ်လိုဆက်ဖြစ်သွားလဲ
အဲခုံကောင်စီကိုအားလုံးဒီမှာရောက်သွားပြီပေါ့နော်ဒီနေ့တော့ခုံကောင်စီမှာပထမဦးဆုံးအလုပ်သမား3ဦးကိုအမိန့်ချတယ်အောက်ကခုံသမားကြီးရဲ့အမိန့်နဲ့တက်တက်ဆင်အောင်လွှဲခုံသမားကြီးကကြာတော့ချားခါလာနေနာကြီးပေးပါဆုံးဖြတ်ထားတယ်လုပ်ငန်းဝင်တွေဝင်ပါခုံကောင်စီကကြာတော့ချားခါလာနေနာကြီးကိုလည်းမပေးဘူးလုပ်ငန်းဝင်တွေကိုလည်းပေးမဝင်ဘူးရောကြီး၄သိန်းပဲဒါတော့မှလုံငန်းရှင်ကတနာလို့မြစ်တာရှိတာပြီးပေးတယ်ဆိုပြီးတော့အိစာကိုကျမအခုပဲဖတ်နေကျမကအဲ့တုန်းကအလုသမားတွေကတပိတ်စကန်းဖွင့်မယ်လို့တပိတ်စကန်းဖွင့်လိုက်ရင်ဒီအလုသမားတွေအလုလည်းပြုတ်မှာမဟုတ်ဘူးဗျာအခုလိုမျိုးလည်းအချိန်ကြာနေမှာမဟုတ်ဘူးအခုတော့ဥပဒေကြောင်းညသွားလိုက်တဲ့အတွက်ကြောင့်ကျမအလုသမားတွေအရင်ညစ်နာပါလုံငန်းရှင်ကသိန်း2000ညစ်နာတယ်ကျမအလုသမားတွေကဘဝပါပြတ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီသိန်းပေါင်း2000ဆိုတော့ဒီရောကြီးတောင်းတဲ့ကိစ္စရောမမျိုးမျိုးရေးအနေနဲ့ဘယ်လိုဖြေရှင်းမလဲ
သားကျမနဲ့မဆိုင်တဲ့ကိစ္စလေအဲ့တော့ကျမက30ရက်နေနောက်ဆုံး notice ပြန်တယ်သူတို့တရားဆွဲတယ်ဆိုရင်လည်းကျမကလည်းပြန်နေပြီးတော့ဟိုတုံ့ပြန်ပြီးတော့ဖြေရှင်းမှာပေါ့နော
်ဆိုတော့အခုလိုမျိုးဒီအလုသမားတွေနစ်နာတဲ့ဘက်ကနေပြီးတော့ယက်တီပေးတဲ့ဒီတက်ကြွလှုပ်ရှားသူတွေပဲဖြစ်ဖြစ်ပေါ့ရှင်းနေပဲဖြစ်ဖြစ်ပေါ့ဆိုတော့သူတို့ရောဒီဘုလိုမျိုးပေါ့နော်ဒီဆက်ယုံပိုင်ရှင်တွေဘက်ကပြန်တရားဆွဲလို့ရတယ်ဆိုတော့ဥပဒေမျိုးပါပေါ့မှပြီးမှတိကျကျရှိလား
မရှိပါဘူးရှင်ကျမထင်တာတော့သူလမ်းတစ်ဖောက်တာဖြစ်ပါလိမ့်မယ်သူတို့နောက်မှာတော့လုံငန်းရှင်တော်တော်များများကဖက်ကိုက်ရက်ပြီးတော့ဒါကိုရအောင်ဆွဲကျမတို့ဆွဲလို့ရသွားတယ်ဆိုလို့ရှိရင်နောက်ဆက်ယုံနေဆက်ယုံနေမှာဖြစ်လာအခုလိုပဲဆွဲမယ်ဆိုပြီးတော့ပထမအဦးဆုံးရေဆန်းခရံပြူစလုပ်လိုက်တယ်လို့ကျမတို့မြင်တယ
်။ဟုတ်ကဲ့ဟုတ်ကဲ့မမျိုးမျိုးကြီးဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
။ဟုတ်ကျမလည်းမေးရဲ့အတွက်ကျေးဇူးတင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော်တော်များများကလေဒီအလုထမားကိစ္စကိုလုံးရှင်းမှန်တယ်လို့ထင်နေကြတာလားတော့မသိဘူးအလုထမားတွေစုရဲအလုထမားတွေကြောင့်ညီညီမြုံနံမှုတွေမလာဘူးဆိုပြီးခေါင်းစဉ်တက်နေကြတယ်ကိစ္စပါပေါ့နော်။အလုသမားတွေကဘာကြောင့်စူရတာလဲအလုသမားတွေကြောင်ရင်းနှီးမြှုပ်နှံမှုမလာလာလားအစိုးရဘက်ကဖြစ်တင်ဖြစ်ထိုက်တာတွေမဖြစ်လို့လားတုံ့ပုံနောက်ွယ်ကမဖြစ်အောင်ဘာတွေဖြတ်ပြီးနေလဲဆိုတာဒီလက်လက်ရှာရှာမတွေ့ပဲနဲ့ညီနေတဲ့အပိုင်းလေးကိုပဲတုံးတက်ပြီးပြောနေကြတာကြီးကျွန်တော်တို့ကလည်းတော်တော်ခံစားနေရအောင်
ဟုတ်ကဲ့ဟုတ်ကဲ့မမျိုးကြီးဟုတ်ကဲ့